မြန်မာနိုင်ငံမှာဒီမိုကရေစီတောင်းဆိုအောင်ကြွားလှုပ်ရှားမှုပေါ်ပေါက်ခဲ့တာ29နှစ်ပြည့်လာပြီမယ်ရီမန်းချက်တွေမပြေဝသေးတဲ့အကြောင်း1988ခုနှစ်လူထုအောင်ကြွားမှုမှာဦးဆောင်သူတွေကပြောဆိုလိုက်ကြပါတယ်အထူးသဖြင့်မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရရှိရေး2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်ကြောင်းလည်းဒီကနေ့ကျင်းပတဲ့84လုံး29နှစ်ပြည့်အခမ်းအနားမှာပြောဆိုခဲ့ကြတာပါပြည်စုံကတော့ရန်ကုန်မြို့က84လုံးအခမ်းအနားကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ရှင်
မြန်မာနိုင်ငံမှာ1988ခုနှစ်ဩဂုတ်လ10ရက်နေ့ကတပါတီအနာရှင်စနစ်ဖျောက်ချဖို့ဒီမိုကရေစီနဲ့လူ့အခွင့်အရေးရရှိဖို့အတွက်ငြိမ်းချမ်းစွာတောင်းဆိုဆန္ဒပြခဲ့တဲ့84လုံးအရေးတော်ပုံကြီးဟာဒီကနေ့ဆိုရင်29နှစ်ပြည့်ပြီဖြစ်ပါတယ်84လုံးအရေးတော်ပုံ29နှစ်ပြည့်အခမ်းအနားကိုတော့မြန်မာနိုင်ငံအဝမ်းကျင်းပကြပါတယ်ရန်ကုန်မြို့တငန်းကျုံမြို့နယ်ဓမ္မပီယာကျောင်းတိုင်မှာကျင်းပတဲ့84လုံးအရေးတော်ပုံနေ့အခမ်းအနားမှာတော့88ကျောင်းသားခေါင်းဆောင်တအူးဖြစ်တဲ့ကိုမင်းကိုနိုင်ကစစ်မှန်တဲ့ဒီမိုကရေစီရရှိဖို့နဲ့ပြည်တွင်းစစ်တွေငြိမ်းချမ်းဖို့အတွက်လောင်ရှိအခြေခံဖွဲ့စည်းပုံဥပဒေပြင်ဆင်ဖို့လိုအပ်တယ်လို့အဖွဲ့မင်းကုန်းမှာပြောလိုက်ပါတယ
်84လုံးကနေပြီးတော့ချိုးပွေလိုက်တဲ့အချိုးပွေကဒီနေ့ကျောင်းသားတွေဒီနေ့အခြေအနေကိုကြည့်လိုက်တော့ကျွန်တော်တို့ဒီမိုကရေစီရေးအပြည့်ကိုတိုင်းသားအနေနဲ့ညီညွတ်ရေးကိုအပြည့်ယူရပါအောင်ပဲအဲ့ဒီကပြည်ပြည်တော်စုဆိုတဲ့ပန်းနဲ့လည်းကျွန်တော်တို့လက်ရှိပြတ်လို့မရအဖက်ကလည်းဒီမိုကရေစီရေးကိုခြံထားလို့မရအဲ့လိုသွားနေတဲ့အခြေပါကျွန်တော်တို့ရဲ့အားလုံးရဲ့ရည်ကြီးဆုံးတူညီတဲ့လုပ်ငန်းတွေကပါပဲဆိုတော့အခြေခံဥပဒေပြင်းစင်ရေးဆိုတာကိုထောက်ကြပါလိမ့်မယ်။အဲ့ဒီအခြေခံဥပဒေပြင်းစင်ရေးလို့ပြောလိုက်တာနဲ့ဘာဖြစ်လာမလဲဆိုတော့ချင်းချောက်မှုတွေအတားအဆီးတွေအဲ့ဒါလည်းကျွန်တော်တို့တွေ့ရတယ်။ချင်းချောက်မှုတွေဘာကြောင့်ပြင်းရမှာလဲဆိုတော့ဒီမိုကရေစီအပြည့်မရလို့တိုင်းသားတွေနဲ့ရင်ဆိုင်နေရတဲ့ပြည်ရင်းစစ်အမေရင်ပေါ်မှာမြေကိုချင်းချင်းသွေးကတိုင်းလို့တတ်တတ်နေကြတဲ့စစ်ကိုရက်ချင်ဘူးအဲ့တော့ဒီလူစစ်ရက်ဖို့နဲ့ငင်းငင်းရေးရဖို့ဆိုတာလေနောက်ဆုံးမှာပွင့်ပြီးပုံပြင်မှဦးရမှာပဲ
88ကျောင်းသားကောင်းဆောင်ကိုမြအေးကတော့84လုံးအရေးတော်ပုံရဲ့တောင်းဆိုချက်တွေအပြည့်အဝမရရှိသေးဘူးလို့ထောက်ပြလိုက်ပါတယ
်။84လုံးအရေးတော်ပုံကြီးရဲ့တောင်းဆိုချက်တွေပေါ့ဗျာ။84လုံးအရေးတော်ပုံကြီးတောင်းဆိုချက်တွေကျွန်တော်တို့ဒီပြည့်ချက်တွေမရသေးပါဘူး။မပြည့်ဝသေးပါဘူး။အဲဒီဆိုကရုံးကကံကခက်ခဲလို့ဆိုတော့ကျွန်တော်နားရပါတယ်။သို့တော်လည်းအစိုးရကိုကျွန်တော်တက်တွန်းနေတာအစိုးရရွေးကောက်ပွဲကယ်ဘင်းကာလာမှာပြောခဲ့တဲ့အချက်တွေနောက်တစ်ခုကဒီသမရာယုတ်ကြီးကပြောခဲ့တဲ့ဟာပါ၃ချက်ရှိပါတယ်။အဲ့ဒါမြောက်ချက်ဖွဲ့စည်းဖို့ပြင်မှုငင်းငယ်ရေးတခြားဖို့အဲနောက်တရားဥပဒေစိုးမှုဒီ၃ချက်ကတော့အစိုးရအကောင့်တွေဖော်ဆေးခြင်းပါတယ်။ကျွန်တော်တို့ကဘယ်နေရာဘယ်ခန်းနာခန်းနာလဲဖြစ်ဖြစ်ပါကျွန်တော်တို့အနေနဲ့ကအခုတည်းဒီကျွန်တော်တို့ကကျွန်တော် driving force ပါအဲ့လိုပဲကျွန်တော်ခံထားပါတယ်မောင်းနေအားတစ်ခုလည်းခံထားပါတယ
်ရှင်းလင်းလုံးအရေးတော်ပုံမှာပါဝင်ခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဦးခိုင်မောင်ကြီးကတော့ဒီမိုကရေစီတိုက်ပွဲရဲ့29နှစ်တာခရီးကိုအခုလိုသုံးသပ်လိုက်ပါတယ
်ရှင်းလင်းလုံး29နှစ်ကျွန်တော်တို့ဒီမိုကရေစီတိုက်ပွဲကိုဆောင်ရွက်ခဲ့တာဒါနှစ်30မိပါရှိပေမဲ့ကျွန်တော်တို့လိုချင်တဲ့ပုံစံမရောက်သေးပါဘူးဒါပေမဲ့ပြည်သူကရွေးကောက်တင်မြောက်နိုင်တဲ့အစိုးရတရားပေါ်ပေါက်လာပါလေဒါပေမဲ့ဒီလိုပြည်သူအစိုးရဖြစ်ပြီးတော့မှတကယ်ပြည်သူအစိုးရစစ်စစ်အနေနဲ့ရပ်တည်နိုင်နေပါဒါဟာကျွန်တော်လူချင်းတဲ့ပုံစံမဟုတ်ပါဘူ
း1988ခုနှစ်စက်တင်ဘာ17ရက်နေ့မှာစစ်တပ်ကအာဏာသိမ်းဖြိုခွင်းခဲ့တာကြောင့်ရှစ်လေးလုံးကာလအတွင်းရဟန်းရှင်လူအများအပြားတည်ဆုံခဲ့ကြရသလိုမြန်မာနိုင်ငံနေဆက်တခြားကိုလည်းတွောခိုခဲ့ကြသူတွေလည်းရှိပါတယ်အဲ့လိုဘဝပေါင်းများစွာနဲ့ပြည့်စက်လာခဲ့ရတဲ့ရှစ်လေးလုံးအရေးတော်ပုံကြီးရဲ့ဤမှန်းချက်တွေပြည်လာဖို့ကိုတော့လက်ရှိအရေးတော်အစိုးရလက်ထက်မှာပေါ်ဆောင်သွားနိုင်ဖို့ကိုပြည်သူအများကတောင်းဆိုနေကြတာပဲဖြစ်ပါတယ်ခင်ဗျာ